ရခိုင်လက်နက်ကင် AA အဖွဲ့နဲ့တပ်မတော်ကြားဖြစ်နေတဲ့တိုက်ပွဲတွေတွင် AA က2လကျော်ကြာဖမ်းဆီးထားတဲ့စစ်သုံးဘက်တွေကတပ်ကြီးပိုင်းတပ်ချက်2ဦးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။အခုလိုစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကို AA ကပြန်လွှတ်ပေးတဲ့အချိန်မှာပဲမြေပုံမြို့နယ်ဘက်မှာတော့တိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့အကြောင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကမင်းမြန်တင်ပြထားပါတယ်ရှင်။
ပြည်ထောင်စု2019နိုဝင်ဘာလအတွင်းကပလောဝမြို့နယ်ပကာဝကျေးရွာရဲ့အနောက်တောင်ဘက်ကာမတ်ရှောင်းတောင်တန်းပေါ်မှာအဲအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပေါ်ခဲ့ပြီးတိုက်ပွဲတွင်ဖမ်းဆီးရထားတဲ့တပ်မတော်သား73ဦးထဲကတပ်ကြီးပိုင်းတပ်ကြမ်းဦးကိုရခိုင်လက်နက်ကန်အဲအဖွဲ့ကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။သူတို့ဦးဟာကျန်းမာရေးမကောင်းသူတွေဖြစ်တာကြောင့်မိသားစုတွေနဲ့အတူတူနေထိုင်ရန်လူသားချင်းစာနာထောက်ထားတဲ့အနေနဲ့ပြန်လွှတ်ပေးလိုက်ရတာဖြစ်ပြီးကျန်းတဲ့သူတွေကိုတော့ဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့အဲအပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။
တို့ဒီသူတို့ကိုကျွန်တော်တို့လှုပ်ပေးရတဲ့အဓိကဒီရည်ရွယ်ချက်ကတော့ဟောဒီလူတွေကနေပြီးတော့ဒီစံမရေးလေးမကောင်းဘူးအဲလေးကြည့်ပြီဆိုတော့ဒါလူသားချင်းစာနာတဲ့အနေနဲ့เนาะသူတို့ရဲ့မိသားစုတွေနဲ့ကောင်းမှုမှပြန်လေထုံစီနိုင်ဖို့အတွက်ကျွန်တော်တို့လှုပ်ပေးလိုက်တာဖြစ်တယ်။ဆိုတော့သူတို့ကိုခရီးကြီးအဖြစ်လက်ပဲကျွန်တော်ဒီမြန်မာကျောင်းငွေ5000ကျပ်ပေးလိုက်တာပေါ့เนาะတရားကို5000။ဟိုနောက်ကျန်တဲ့ဒီလူတွေပေါ့เนาะဒီကျွန်တော်တို့ထိန်းသိမ်းထားတဲ့ဒီစစ်သုံးပါးနေပေါ့เนาะစစ်ဖက်နဲ့ဆိုင်တဲ့သူတွေကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်။
သူတို့တို့ကိုဒီကနေ့နေ့လယ်ပိုင်းကပလောဝမြို့နယ်ကင်းတလင်းကျေးရွာမှာရှိတဲ့ရမင်းရဖတ်တွေစီကိုလွတ်ပေးခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကလည်းနှစ်လကျော်ကြာဖမ်းဆီးထိန်းသိမ်းထားတဲ့ရှင်းပြင်းနယ်မြို့သားလွတ်တော်မှဦးဝေတင်းကိုအဲအဲဖွဲ့ကပြန်လွတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုလိုအဲအဲဖက်ကဖမ်းဆီးထားတဲ့စစ်သက်ဆိုင်ရာတာဝန်ရှိသူတွေကိုလှပ်ပေးနေတဲ့တဲ့ချိန်တည်းမှာပဲမြေပုံမြို့နယ်တွင်းမှာဆိုးရတက်တဲ့အဲအဲဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပေါ်နေပြီးနှစ်ဖက်ကြဆုံးများတယ်လို့အဲအဲပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။တို့ဒီနေ့ဇန်နဝါရီလ28ရက်နေ့မှာလည်းပဲမနေ့ကနေ့လောက်ကစပြီးတော့မှဒီဟိုနှစ်ဖက်အပြန်လာဟိုတိုက်ပွဲပြင်းထန်နေတာရှိတယ်။အဲတော့အဲ့ဒီမှာဒီရန်သူဘက်ကတော့သူတို့လည်းနေကြီးပြစ်ကူအများအများသုံးပြီးတော့မှသူတို့ဖိုးစစ်နေတာကြာ။ဆိုတော့ဒီကျွန်တော်တို့ဘက်ကလည်းပဲအဲ့ဒီမှာဟိုရန်သူဘက်ကသူတို့တာနာပြစ်ကူနေတာ။ဆိုတော့တိုက်ပွဲကတော့ဒီနေ့မှလည်းပဲဟိုအပြင်းထန်ဖြစ်နေတယ်လို့ပြောလို့ရတယ်။မြေပုံမျိုးနေထင်းမှာဖြစ်နေတာ။မနေ့ကလည်းအဲ့ဒီမြေပုံမျိုးနေထင်းမှာဒီဖြစ်တာဒီနေ့လည်းမြေပုံမျိုးနေထင်းမှာဖြစ်တယ်။ဒီနေ့မှတော့ဒီဘလောက်မျိုးနေထင်းမှာလည်းတိုက်ပွဲတွေကတော့ရှိကြတာ။ဒါပေမဲ့အသေးစိတ်တော့ကျွန်တော်ကြည့်ရအောင်။
ရခိုင်ပြည်နယ်တွင်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွင်မှာတပ်မတော်ဖက်ကရဲတပ်ပြည်သူတွေကိုဖမ်းဆီးထားတာတွေရှိသလိုရခိုင်လက်နက်ကင်အဖွဲ့ဖက်ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထားပါတယ်။တပ်မတော်ဖက်ကဖမ်းဆီးထားတဲ့ရဲတပ်တွေကိုပြန်လည်လွှတ်ပေးမယ်ဆိုပါကအဖွဲ့ဖက်ကဖမ်းဆီးထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်လည်လွှတ်ပေးမယ်ဆိုပြီးတော့စစ်သုံးပန်းချင်းလေးလေးကိုအဖွဲ့ကလည်းကန့်လန့်ထားပေးမယ်။တပ်မတော်ဖက်ကတော့အကြမ်းဖက်အဖွဲ့နဲ့လေးလေးစရာအကြောင်းမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေကြတဲ့ဒေသခံစစ်ဘေးဒုက္ခသည်ဥယျာဟာလည်း36,000ကျော်ထိရှိလာပြီဖြစ်တယ်လို့စစ်ဘေးကြောင့်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုစည်ရုံး REC ကထုတ်ပြန်ထားပါတယ်